မြန်မာနိုင်ငံကိုရောက်နေကြတဲ့အမေရိကန်နိုင်ငံသားတွေလာမယ့်သတင်းမှတ်တွင်နေရပြန်ခေါ်နိုင်ရေးစီစဉ်နေတယ်လို့ရန်ကုန်အမေရိကန်သံရုံးကဧပြီလ3ရက်နေ့နေဆွဲတဲ့သတင်းထုတ်ပြန်ပါတယ်။ရန်ကုန်နိုင်ငံတကာလေဆိပ်ကနေလေယာဉ်ပြန်ထွက်ဖို့စီစဉ်ထားပေမဲ့ဘယ်နှစ်ထွက်မလဲဆိုတာကိုတော့မသတ်မရသေးသလိုအမေရိကန်ပြည်ထောင်စုကဘယ်လေယာဉ်ကွေးမှဆင်မလဲဆိုတာကိုလည်းမသိရသေးပါဘူး။အမေရိကန်ပြန်ရောက်ရင်တော့ခီးသရေအနေနဲ့ကိုယ့်နေရာကိုကိုယ့်အစီအစဉ်နဲ့ခီးဆက်ကြရမယ်လို့လည်းဖော်ပြထားပါတယ်။တန်ယုံကတကြိမ်သာစီစဉ်ပေးမဲ့ဒီလေရင်ခီစဉ်ဟာအခမဲ့မဟုတ်ဘဲနဲ့လိုက်ပါလာမဲ့အမေရိကန်နိုင်ငံသားအလုံးနဲ့အမေရိကန်အစိုးရကိုကြာတင်ငွေပြန်ပေးကြမှာပါ။ကိုရိုနာဗိုင်းရပ်စ်ကရောဂါဖြစ်ပွားနေတဲ့အတွက်နေရပ်ပြန်နိုင်ရေးအခြေအနေတွေခက်ခဲလာနေတာကြောင့်မြန်မာနိုင်ငံကနေပြန်ထွက်ခွာဖို့အခုလိုတည်တံလေရင်ခီစဉ်စီစဉ်ပေးရတာဖြစ်တယ်လို့လည်းပြောပါရယ်။လေရင်ဘိုးဟာလည်းမြန်မာနိုင်ငံကနေအမေရိကန်ကိုပြန်တန်းတဲ့အခြားလေကြောင်းလိုင်းတွေကလေရင်လက်မှတ်ခနဲ့တိတ်ကွာမှမဟုတ်သလိုခီးစဉ်မတိုင်ခင်စုစုပေါင်းဘယ်လောက်ကြာတင်မလဲဆိုတာကိုအကြောင်းကြားမယ်လို့လည်းပြောထားပါရယ်။ခီးတဲ့အကန့်အသတ်ရှိနေတဲ့အတွက်ပထမလူကိုဦးစားပေးမယ်လို့လည်းတန်ယုံရဲ့ကြီးညာချက်ထဲမှာအသိပေးထားပါရယ်။တစ်ချိန်တည်းမှာပဲကယောကနောက်ဆက်တွဲဆိုးကျိုးတွေကြောင့်တစ်ကမ္ဘာလုံးအတိတ်ဒုက္ခရောက်နေကြတဲ့အချိန်မှာမြန်မာနိုင်ငံမှာလည်းစစ်ဘေးတင်ဒေသနဲ့ပြည်သူတွေအရေးရှေ့ရှုပြီးတော့လက်နက်ကင်တပ်ဖွဲ့အလုံးအပြစ်ခတ်ရစေကြဖို့မြန်မာနိုင်ငံဆိုင်ရာတပ်အမတ်တွေကဒီကနေ့ကြီးညာချက်ထုတ်ပြန်တိုက်တွန်းခဲ့ကြပါရယ်။